ခုခေတ်မှာနည်းပညာတွေကြောင့်ပြောင်းလဲလာတဲ့လုပ်ငန်းခွင်သဘာဝအရာအလုပ်သမားတွေကြုံတွေ့နိုင်တဲ့အန္တရာယ်တွေကလက်ရှိကျင့်သုံးနေတဲ့မတော်တဆဖြစ်မှုတွေနဲ့ယောဂဖြစ်ပွားမှုဆိုင်ရာကာကွယ်ရေးနည်းလမ်းတွေနဲ့မလုံလောက်တော့ဘူးလို့ကုလသမဂ္ဂအေဂျင်စီကပြောပါတယ်။ကမ္ဘာကြီးရဲ့ပြောင်းလဲလာတဲ့လုပ်ငန်းခွင်အခြေအနေတွေအရာအလုပ်သမားတွေရင်ဆိုင်ရနိုင်တဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာပြဿနာတွေကိုဘယ်လိုကာကွယ်ပေးမလဲဆိုတာကိုပြန်သုံးသပ်ကြဖို့နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကတောင်းဆိုလိုက်ပါတယ်။လက်တလော ILO အဖွဲ့ရဲ့ခန့်မှန်းချက်တွေအရနှစ်စဉ်လုပ်ငန်းခွင်မတော်တဆမှုကြောင့်တည်ဆုံသူအလုပ်သမားဦးရေ 1.8 သန်းရှိတယ်လို့ဆိုပါတယ်။လုပ်ငန်းခွင်ဆိုင်ရာမတော်တဆမှုကြောင့်နှစ်စဉ်ဒဏ်ရာရနာမကျန်းဖြစ်သူက384သန်းကျော်ရှိတာပါ။တိုးတက်ပြောင်းလဲလာနေတဲ့နည်းပညာတွေကြောင့်လုပ်ငန်းခွင်ဆိုင်ရာမတော်တဆမှုတွေပိုများလာတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့အစည်းအဝေးခန်းစာမှာသတိပေးဖော်ပြထားပါတယ်။ Digital နည်းပညာတွေ၊ဉာဏ်ရည်တုနည်းပညာနဲ့ဆက်ရုပ်တွေအသုံးပြုတာအလုအလျောက်လဲပတ်နိုင်တဲ့အဆက်ကရိယာတွေကိုလုပ်ငန်းခွင်တွေမှာသုံးစွဲလာကြတာတွေကြောင့်အလုသမားတွေကိုအကာအကွယ်ပေးဖို့နီလန်းသစ်တွေလိုမှဖြစ်ပြီးပြောင်းလဲနေတဲ့လုပ်ငန်းခွင်ဆိုင်ရာစိတ်ပိုင်းဆိုင်ရာပြဿနာတွေစိတ်ဖိစီးမှုနဲ့နာမကျန်းဖြစ်တာတွေအတွက်ဖြေရှင်းဖို့နီလန်းသစ်တွေရှာဖွေကြဖို့ ILO အဖွဲ့ကတိုက်တွန်းထားပါတယ်။